ဟုတ်ကဲ့ဆိုရခိုင်မျိုးသားပါတီ ANP ပါတီကဒီပြည်နယ်ဝင်ကြီးချုပ်အပါအဝင်ပြည်နယ်အစိုးရအဖွဲ့ကိုရခိုင်ပြည်နယ်ထဲမှာအများစုအနိုင်ရထားတဲ့ ANP ပါတီအနေနဲ့ဥဆောင်ဖွဲ့စည်းခွင့်မရဘူးဆိုရင်ဒီအတိုက်ခံပါတီတစ်ခုအနေနဲ့ရည်တည်သွားမယ်ဆိုတဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်ဆိုတော့ရခိုင်ပြည်နယ်ထဲမှာဝင်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့ဦးမမောင်အနေနဲ့ပေါ့လေဟလာဒီလိုကြေညာချက်တွေထွက်လာတဲ့အပေါ်မြင်တဲ့သဘောထားအရင်ဆုံးသိချင်ပါတယ်ရှင
်ကျွန်တော်ဝင်ကြီးချုပ်အနေနဲ့ကျွန်တော်တနည်းခွဲတော့ကျွန်တော်တာဝန်ထမ်းဆောင်ခဲ့တာရှိပါတယ်ဒီတော့ရခိုင်ပြည်နယ်ကတော့အင်မတန်အရေးကြီးတဲ့ပြည်နယ်ဖြစ်ပါတယ်အဲ့တော့ရခိုင်ပြည်နယ်ကြီးတည်ငြိမ်မှုကွန်ပျူတာတက်ဖို့ဆိုရင်တော့ကျွန်တော်အနေနဲ့ပြောရရင်တော့ပေါ့နော်စီမံခန့်ခွဲနိုင်တဲ့သူတယောက်ကိုကျွန်တော်တော့ရွေးချယ်သတ်မှတ်ပေးချင်ပါတယ်အဲ့တော့ဒီ AMB ပါတီကပဲဖြစ်ဖြစ် NLD ကပဲဖြစ်ဖြစ်ပေါ့နော်အထူးသဖြင့်တော့ကျွန်တော် NLD ကတော့အနိုင်ရပါတီဖြစ်တဲ့အတွက်သူစီကလည်းစီမံကုတ်ပြတ်မယ်ဆိုတဲ့တမျိုးပေါ့ AMB ပါတီကလည်းဒီတကရောရခိုင်တိုင်းနိုင်ငံရဲ့ပါတီဖြစ်တဲ့သူတို့ကစီမံခန့်ခွဲကြတဲ့မျိုးပေါ့နော်ဘလို့ပဲခန့်ခွဲခန့်ခွဲပါတာဝန်ထမ်းဆောင်မဲ့သူဒီရခိုင်ပြည်နယ်ကြီးကိုတကယ်တည်ငြိမ်အောင်ပြုံပြိုးတိုးတက်အောင်လုပ်ဖို့လိုနိုင်လိုမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါကိုအဓိကတားမစင်စားဘဲနဲ့ခုနပါတီနဲ့လူမျိုးရေးကိုပဲစဉ်းစားမယ်ဆိုရင်တော့တစ်ဖက်ကတော့ကျင့်တတ်မှုရရင်ရမယ်တစ်ဖက်မှာတော့ကျွန်တော်ထင်တယ်လေမတီးမငြိမ်နဲ့ခက်ခဲတွေဖြစ်လာရင်တော့လေအားလုံးဝန်းနဲ့ကြေကွဲရမှာတော့ရခိုင်ပြည်ပပြည်သူများပဲဖြစ်မှာပါဒါကြောင့်ကျွန်တော်ကတော့ NLD ရော ANP ရောနှစ်ခုလုံးပေါင်းစပ်ရှင်နိုင်ပြီးတော့မှစနစ်လူမျိုးရေးပါတီရေးတွေမပါတကယ်လုံးနေတဲ့သူကိုရွေးချယ်မယ်ဆိုရင်တော့ရခိုင်ပြည်နယ်တဲ့အကောင်ဆုံးဖြစ်မှာလို့ဒီလိုပဲကျွန်တော်အကြံပြုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥပမာဒီရခိုင်မျိုးသားပါတီ ANP ပါတီကတောင်းဆိုတဲ့အတိုင်းပေါ့နော်အခုဒီနေ့ကြေညာချက်ထုတ်ပြန်တဲ့အတိုင်းကိုပဲ NLD အစိုးရအနေနဲ့ဥပမာပြည်နယ်ဝန်ကြီးချုပ်တို့ဘာလို့ပဲဟလာအထက်ကတိုက်ရိုက်ခန့်အပ်လာမယ်ဆိုရင်ဟိုဘလို့အခက်အခဲမျိုးတွေရှိလာနိုင်စရာရှိမလဲရှင်
အဲ့တော့လေဟိုရခိုင်ပြည်နယ်ကတော့ထူကြပါတယ်ခင်ဗျာ။ကျန်တဲ့တိုင်းဒေသကြီးပြည်နယ်နဲ့မတူပါဘူး။အထူးသဖြင့်တော့အခုကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ဒင်ငယ်လီ HV ရတဲ့တကယ့်ကိုကဘာမှအကြီးကြီးတဲ့ HV ဖြစ်တော့ဟိုကျွန်တော်ပြောလို့ပေါ့ဒီ ANP ပါတီနဲ့ရခိုင်တိုင်းတိုင်းရဲ့စံတာမပါဘဲလုပ်မယ်ဆိုရင်လည်းကျွန်တော်ထင်တယ်အခက်အခဲရှိနိုင်ပါတယ်။ပြည်သူတွေရဲ့စံတာအတိုင်းအပြည့်အဝခွင့်ပြုလိုက်ပြန်တော့လေတကယ်ပဲဟိုဘက်ကတာဝန်ထမ်းဆောင်တဲ့အခါမှာပေါင်းစပ်ညီနိုင်မှုတွေအားနဲ့မဲ့ဆိုရင်လည်းပြည်သူတွေပဲနေတာပေါ့ဒီတော့ကျွန်တော်အမြင်ပြောရရင်တော့ဒီရခိုင်တိုင်းသားများရဲ့ဆန္ဒကိုလည်းအလေးထားသင့်ပါတယ် EMB ပါတီရဲ့ request ကိုလည်းနားလည်ပြီးတော့ပူပေါင်းဆောင်ရွက်စီစဉ်ပါတယ်ခင်ဗျာဒါမှပဲကျွန်တော်ထင်ပါတယ်ဒါ win-win situation ပေါ့နော်အားလုံးအဆင်ပြေမှုကျွန်တော်ဒီလိုပဲပြောပြရစီ
ဟုတ်ကဲ့ NLD အစိုးရအသည့်အနေနဲ့ရောဒီခု ANP ပါတီရဲ့တောင်းဆိုချက်ကိုလက်ခံနိုင်မှာမလားရှင်ဟိုဥပမာဒီ ANP ပါတီရဲ့အခုလိုမျိုးเนาะဒီပြညာချက်ဟာNLD အစိုးရအသစ်ကိုဖိအားပေးတယ်ဆိုတော့ဟိုအမြင်နဲ့သုံးသက်ချက်မျိုးတွေလည်းရှိပါတယ်ဒီအပေါ်မှာရောဘယ်လိုသုံးသက်ပါလဲရှင
်ကျွန်တော်အမြင်ပြောရရင်တော့လေဟိုပူပေါင်းဆောင်မှုမရှိသေးလို့ဒါ ANP အနေနဲ့လည်းဒါတောင်းအားပေးတဲ့သဘောကိုကျွန်တော်ထင်ပါတယ်ခင်ဗျာပူပေါင်းဆောင်ရွက်လာပြီးဆိုရင်ပေါင်းစပ်ညှိနှိုင်းပြီးရင်တော့လေအဆင်ပြေသွားနိုင်မယ်လို့ထင်ပါတယ်ကျွန်တော်လွတ်တော်တဲ့အချိန်လောက်ကြာရင်လည်းကျွန်တော်အားလုံးပြည့်မယ်တော့ထင်ပါတယ်တွေ့ရင်လည်းဒီလိုပဲလာမဲ့ခေါင်းဆောင်တစ်တူကိုကျွန်တော်အကြံပြုလိုက်တဲ့အတွက်ဒီလိုပဲအကြံပြုမှာပါဟို NLD ကကျွန်တော်အနေနဲ့ကတော့ ANP နဲ့တော့ပေါ့နော်ပူပေါင်းဆောင်ရွက်ရင်တော့ပို့ပြီးတော့မှကောင်းမွန်နိုင်မယ်လို့ပဲတော့ဒီလိုပဲအကြံပြုပြရစီခင်ဗျာ
ဟုတ်ကဲ့ဆိုတော့ NLD ဖြစ်လာမဲ့အစိုးရအသစ်အနေနဲ့ဟိုမှာဘယ်လိုပူပေါင်းဆောင်ရွက်တင်ပါတယ်လဲရှင်ဒီအပေါ်မှာရောဒီအငကအမြင်နဲ့သုံးသက်ချက်သိချင်ပါတယ်ရှင
်ပူပေါင်းဆောင်ရွက်လဲဆိုတဲ့ခါမှာတော့လေအခုကကျွန်တော်တို့ရခိုင်ပြည်နယ်မှာတော့အားလုံးဆုံးပါတယ်ခင်ဗျာ။ဒါဆိုတော့လူမျိုးရေးကောနိုင်ငံရေးကောပါတီရေးရောဆိုတဲ့ခါကြတော့ကဒီရခိုင်ပြည်နယ်ကတော့ပူးပေါင်းဆောင်ရွက်မှုမရှိရင်တော့အနာဂတ်ကတော့ကျွန်တော်ထင်တယ်ဆုံးယုံမှုတွေပဲတော့ရမယ်ခင်ဗျာ။ကျွန်တော်တာဝန်ထမ်းဆောင်ရှင်တုံးကလည်းကျွန်တော်ဟိုတပ်မတော်သားဗိုလ်ချုပ်ဆိုတဲ့ခါကြီးအားလုံးမိပြီးတော့မှကျွန်တော်တာမန်ပြည်သူတယောက်တာမန်တိုင်းသားတယောက်နဲ့ရခိုင်ပြည်နယ်ကောင်းဘလို့မျိုးပူးပေါင်းဆောင်ရွက်ဆိုတဲ့စိတ်တစ်ခုတည်းနဲ့ပဲအရာရာကိုကျွန်တော်တင်ကြီးခံခွင့်လို့နားလေပူပေါင်းဆောင်ဆက်တင်မှာကျွန်တော်ဆောင်ရွက်ခဲ့ပါတယ်။ဆိုတော့အခုအနေထားတော့ပူပေါင်းဆောင်မှုမရှိရင်တော့ခုန issue ရတဲ့အခြေအနေတွေကဟိုပြန်ပြီးတော့တိုးတိုးတိုးဖြစ်လာနေတဲ့အတွက်ဒါကိုထိမှုဆိုရင်တော့ကျွန်တော်ထင်ပါတယ်။ပေပေါင်းဆောင်ကနေပူပေါင်းဆောင်ရွက်မှပဲရမယ်လို့တော့ဒီလိုပဲပြောပြရစီခင်ဗျာ
။ဆိုတော့အစိုးရအသစ်အနေနဲ့ရည်တည်လာတော့မယ့် NLD ပါတီအနေနဲ့ဟလာရခိုင်ပြည်နယ်ဥမာရခိုင်ပြည်နယ်ထဲမှာရှိနေသေးတဲ့ဒီပြဿနာတွေအတွက်ပေါ့နော်အားလုံးအတွက်ဟိုဘလို့များကင်တွေဖြည့်ရှင်းသင့်တယ်လို့ရောပြောချင်ပါလေရှင်ဟုတ်ကဲ့
အဲအဲ့ဒီမှာတော့လေဒေါ်သိန်းကြီးရဲ့ဒီမှာအရေးကြီးတာအဲ့ဒီမှာတော့သူကဟိုပေါ့ ဒီပင်ကလေး issue ပေါ့ခါကလေးကျွန်တော်တို့ရခိုင်ပြည်သားလုံးအတွက်ကိုကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့တိုင်းသားအလုံးအရေးကြီးတဲ့ကိစ္စဆိုတော့ဒီကိစ္စကကျွန်တော်နိုင်ငံအတွက်အရေးကြီးတယ်ကျွန်တော်နိုင်ငံအတွက်နိုင်ငံသားတွေအတွက်အရေးကြီးတယ်လို့တစ်ဖက်ကလည်းနိုင်ငံတကာအတွက်ကလည်းဒါကြီးကစိန်ခေါ်မူကြီးဖြစ်နေတယ်အော်ဒီကိစ္စကိုကျွန်တော်ဂိုင်တွေ့တဲ့အခါမှာတော့ကိုပဲဒီပဲကျွန်တော်ပြောလို့ပါပဲဒီ win-win situation ဖြစ်အောင်တို့ကနိုင်ငံတကာအစိုးရပြည်သူနဲ့ကိုချိတ်ဆက်ပေးဖို့လိုပါတယ်ခင်ဗျာဒီလိုမဟုတ်ဘဲနဲ့အဖက်ဖက်ကိုကျွန်တော်ပြောလို့ပေါ့နော်အရင်းရည်ပြီးတော့မှအလေးတာမယ်ဆိုရင်တော့ခက်ခဲဖြစ်နိုင်မှာကြောင့်ကျွန်တော် NLD အပါအဝင်လာမယ့်အစိုးရတွေကိုတခြားပြည်နယ်တဲ့အကြံပြုလိုတာတော့ရခိုင်တိုင်းဒေသကြီးဆန္ဒကိုလည်းအလေးထားပြီးပါဥပဒေပေါင်းတွေနဲ့လောက်ရပါမယ်နိုင်ငံတကာနဲ့လည်းတန်းဝင်အောင်ပေါင်းစပ်ညီနိုင်ဆောင်ရွက်မှသာလျှင်အောင်မြင်ဖို့ကျွန်တော်ဒါအကြံပြုလိုပါတယ်နောက်တစ်ခုကလည်းရခိုင်ပြည်နယ်ကြီးဟာနိုင်ငံရေးဖြစ်တဲ့အတွက်ရခိုင်ပြည်နယ်ကြီးမတည်မြဲဖြစ်ရင်ကျွန်တော်နိုင်ငံတော်လည်းထိခိုက်ပါတယ်ဒါကြောင့်မလို့ဒီကိစ္စကိုတော့အတော်မှရှိတဲ့ပုံကူများကပြည်သူများအားလုံးကဝိုင်းဝန်းပူပေါင်းဆောင်ဖို့လိုလေတော့ကျွန်တော်ဒီလိုပဲအကြံပြုပြစီခင်ဗျာ
ဟုတ်ကဲ့ရခိုင်ပြည်နယ်ထဲမှာရှိနေတဲ့ဘင်္ဂါလီပြည်ထနာပေါ့လေဒါဟာဒါနှစ်ပေါင်းများစွာဟလာအခြေတည်ပြီးတော့မှဖြစ်လာတဲ့ဒါဒီပြည်ထနာကြီးဖြစ်နေတယ်လို့ခုချိန်ထိကိုပဲဟလာနိုင်ငံတကာနဲ့ဒီဖြည့်ရှင်းနေရုံပြောနေဆိုနေရုံအနေအထားတစ်ခုဖြစ်တဲ့အခါကျတော့ NLD အစိုးရအသစ်အနေနဲ့ဒီဘင်္ဂါလီပြည်ထနာကိုပြည်တွင်းမှာသာမကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ခုနလိုဖြည့်ရှင်းရမယ့်နေရာမှာဟိုဘလို့စိန်ခေါ်မှုတွေရှိနိုင်မလဲစိန်ခေါ်မှုတွေကရောဘယ်လောက်ထိကြီးကြီးမားမားရှိမယ်လို့ရောသုံးသပ်တာမျိုးရှိလဲရှင်ဟုတ်ကဲ့
အဲအခုကျွန်တော်တို့ဒီရခိုင်ပြည်နယ်မှာတော့ဒီပင်ဂါလီ issue ကပြီးသွားတာတော့မဟုတ်ဘူးတော့သူကဟိုငြိမ်းနေတဲ့သဘောဖြစ်နေတာဆိုတော့အခုကျွန်တော်ဆက်ပြီးတော့မှအဆုံးဖြတ်ပေးပြီးတော့မှဆောင်ရွက်မယ့်ကိစ္စတွေရှိပါတယ်မဒီ verification ပေါ့နော်ခုနနိုင်ငံသားတည်တည်ကိစ္စတွေအဲသူတို့ကိုပုံနာ permanent ဖြစ်မယ်ဒီ temporary ဖြစ်တာတွေနေရာချဖို့ကိစ္စတွေနိုင်ငံတကာရဲ့လိုအပ်ချက်နဲ့အဲကျွန်တော်တို့ရဲ့ဒီတိုင်းဒေသဆန္ဒတွေကိုဂျားထဲမှာငခိုးဘဲဒီဘက်ကိုမျှတစွာနဲ့စိန်ခေါ်မှုကတော့အဲရခိုင်ပြည်နယ်ကတော့လာမယ့်ကဏ္ဍတွေမှာအကြီးကြီးမားမားဖြစ်နိုင်ပါတယ်ခင်ဗျာဒါဆိုတော့ဒီပင်ဂါလီ issue ဆိုရတဲ့တကဘာလုံးကစောင့်ကြည့်နေတာဖြစ်တဲ့အတွက်အခုငိမ့်နေဆိုတော့မလုတ်သေးလို့ပေါ့နော်လှုပ်တာနဲ့တော့ခက်ခဲတဲ့စိန်ခေါ်မှုတွေကဖြစ်လာမှာဖြစ်တဲ့အတွက်ဒီလိုမျိုးစလှုပ်တဲ့အခါမှာခက်ခဲအနည်းဆုံးနဲ့စိန်ခေါ်မှုကိုအများဆုံးကြော်ဖြတ်နိုင်အောင်ဆိုတော့အများကြီးတွေ့တော့ချင်းချင်းဆောင်ရွက်ရမယ်လို့ကျွန်တော်ဒီလိုပဲပြောပြရစေ
ဟုတ်ကဲ့ဥပမာအောင်ရှင်အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်